ကျောင်းနိုင်ငံရန်စီမြစ်ထဲမှာဒီနေ့လာနေညပိုင်းကမှောက်သွားတဲ့အပျော်စီးသင်္ဘောမှာတည်ဆုံးသူဒီကနေ့စနေနေ့မှာအတီးပြုတ်နိုင်တဲ့လောက်396ယောက်ရှိသွားပါပြီ။မှောက်နေတဲ့သင်္ဘောကြီးကိုတောက်ချနေတော့ကမတင်ဆဲယူခဲ့ပြီးတဲ့နောက်ကဲဆဲရေးတွေကသင်္ဘောအခန်းတွေထဲကိုလိုက်လံရှာဖွေစဉ်မှာအလောင်းတွေကိုထပ်မံတွေ့ရှိခဲ့ကြတာပါ။ရာသီဥတုဆိုးဝါးနေစဉ်မှာနစ်မြုပ်သွားတဲ့ Eastern Star သင်္ဘောပေါ်ကနေ14ယောက်ကိုပဲအသက်ရှင်ရဲ့ကဲဆဲနိုင်ခဲ့ပါတယ်။သင်္ဘောပေါ်မှာစုစုပေါင်း456ယောက်ပါသွားတာဖြစ်ပြီးတော့ကျန်ပျောက်ဆုံးနေသူ46ယောက်ရဲ့အသက်ရှင်ပြန်တွေ့နိုင်မယ်အလားအလာနေပါတယ်လို့အာဏာပိုင်တွေကပြောပါတယ်။မိုးကြီးလေထန်နေတဲ့အပြင်ရေစီးတန်နေတဲ့မြစ်ထဲမှာကဲဆဲရေးကိုလည်းခက်ခက်ခဲခဲလုပ်နေကြရပါတယ်။ရေစီးကြောင့်သင်္ဘောဟာစတင်မှောက်တဲ့နေရာကနေပြီးတော့ရေဆန်ဘက်ကို3ကီလိုမီတာလောက်မျောပါသွားခဲ့တာပါ။ကဲဆဲရေးဆိုင်ရာကြိုးပမ်းအထောက်အမှုတွေကိုဝင်ကြီးချုပ်လီကဲချောင်းကိုတိုင်သင်္ဘောနေတဲ့နေရာကိုသွားပြီးတော့ကုတ်ကဲကြီးကြပ်ခဲ့ပါတယ်။89မီတာရှည်လျားတဲ့သင်္ဘောကြီးဟာလေစင်နှမောင်းတိုက်ပြီးတော့မိနစ်ပိုင်းအကြာတနင်္လာနေ့ညပိုင်းကနင်းမြုပ်ခဲ့တာလို့တရုတ်သတင်းမီဒီယာတွေမှာပြောနေပါတယ်။သင်္ဘောကပတင်နဲ့အင်ဂျင်နီယာချုပ်တို့ကတော့အသက်ရှင်တဲ့အတွက်ဘာကြောင့်ဒီသင်္ဘောမှောက်ခဲ့တယ်လဲဆိုတာကိုရဲကစုံစမ်းစစ်ဆေးနေပါတယ်။ရာသီဥတုဆိုးမယ်ဆိုတဲ့သတိပေးချက်တွေထုတ်ပြန်ထားရတဲ့ဘာကြောင့်အပျော်စီးသင်္ဘောဆက်လက်မောင်းနှင်သွားတယ်လဲဆိုတာကိုသင်္ဘောပေါ်ပါသွားတဲ့ခီးတဲ့မိသားစုတွေကမေးခွန်းထုတ်နေကြပါတယ်ရှင်။